အပြစ်ခတ်ရဲဆဲရေးဆွေးနွေးမှုတွေမပြေလည်နိုင်သေးတဲ့ KIA ကချင်လွတ်မြောက်ရေးတပ်မတော်နဲ့မြန်မာအစိုးရတပ်တို့ကြားအခုရဲ့ပိုင်းတွေအတွင်းတိုက်ပွဲတွေပိုပြင်းထန်လာနေပြီးတော့တိုးချဲ့တပ်အင်အားအခုနဲ့ KIA ဌာနချုပ်အနီးကိုထိုးစစ်ဆင်နွှဲနေတယ်လို့ KIA ပြောKIO ပြောရေးဆိုရင်ရှိသူကပြောပါတယ်။ဒါအပြင်လည်းကချင်ပြည်နယ်နေရာအတော်များများမှာတိုက်ပွဲတွေဖြစ်နေတာကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်အရေးအတွက်ကလည်းပိုများလာတာမို့လို့ဒီဒုက္ခသည်တွေရဲ့စာဝင်နေရင်းမှာလည်းအခက်အခဲတွေတွေ့နေရတယ်လို့ဒုက္ခသည်ရေးကူညီဆောင်ရွက်ပေးနေသူတွေကပြောပြကြပါတယ်။ဒါ ው တော့ဆက်သွယ်မေးမြန်းထားတဲ့မန္နနာချန်းအပြည့်အစုံပြောပြပေးပါရှင်
။ဟုတ်ပါတယ်။ KIA ဌာနချုပ်ရှီယာလိုက်စာတဝိုက်မှာတနင်္ဂနွေနေ့တရက်ထဲမှာတိုက်ပွဲပေါင်း6ကြိမ်လောက်ဖြစ်ပွားခဲ့တာပါ။ KIA ဗဟိုဌာနချုပ်ဟောင်းရှီယာပါချောင်ဒေတာနဲ့လိုက်စာဒေတာကြားကနားပေါ်လို့ခေါ်တဲ့အစိုးရတက်စကတ်မှာလေချောင်းကူညီနဲ့တက်အင်အားဖြည့်တင်းမှုတွေထိုးစစ်စင်တာတွေမြန်မာတက်တွေဘက်ကလုပ်ခဲ့ပြီးဒါဟာ KIA ဌာနချုပ်ကိုပြစ်မှတ်ထားထိုးစစ်စင်မှုဖြစ်နိုင်တယ်လို့ KIO ပြောခွင့်ရပုဂ္ဂိုလ်ဦးလာနန်းကအခုလိုပြောပါတယ
်။ဖြစ်များတာတော့ဒီကျွန်တော်ရဲ့ဘူထာနာချုပ်နဲ့ညီတဲ့ဒေတာတဝိုက်ပေါ့နော်အဲ့မှာအဖြစ်များတယ်ခင်ဗျာသူတို့ရဲ့ရေမှတ်ချက်ကတဖြည်းဖြည်းနဲ့ကျွန်တော်ရဲ့ဘူထာနာချုပ်နဲ့ညီတဲ့ညီအောင်ဦးစစ်စင်ရဲ့လောက်တာမျိုးကျွန်တော်ရဲ့ရေကြီးတဲ့ဒီခန်းကုန်းတွေကိုသူစစ်လောက်တာမျိုးတိမ့်ပတ်တာမျိုးသူတို့ပုံမှန်လုပ်နေကြတယ်ခင်ဗျာနော်တိတာထင်ရှားတာပါလဲဆိုတော့သူတို့ရဲ့ဒီကုတိုက်ပွဲတွေဟာကျိုးရဲ့ဘူထာနာချုပ်ကိုအဓိကဦးတည်နေတယ်ဆိုပြီးတော့ခံမှပြောဆိုလို့ရတယ်ခင်ဗျာတိုက်ပွဲကြီးမှာလည်းသူတို့ကလက်နဲ့ကြီးတွေကိုပို့ပြီးတော့တုံးပြတာများလာတယ်အရင်ကတည်းကလက်နဲ့ကြီးကိုသူတို့အင်းနဲ့အားနဲ့ဖြီးပြီးတော့ပြစ်ခတ်တာမျိုး KO တက်ခါနေရှိမယ်လို့ထမ်းမှားမိတဲ့နေရာတိုင်းကိုသူတို့ဟိုလက်နဲ့ကြီးနဲ့ပြစ်ခတ်တာမျိုးဒီလိုမျိုးဆက်တိုက်လှုပ်လာတယ်ဒါတည်းကထူးခြားချက်လို့ပြောလို့ရမယ်ခင်ဗျာ
ဒါပေမဲ့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တော့မြန်မာအာဏာပိုင်တွေဘက်ကတစုံတရာပြောဆိုခြင်းမရှိခဲ့ပါဘူး KIA နဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေဟာကချင်ဒေသနဲ့မှာဖြစ်ပွားနေတာကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်အရေးအတွက်ဟာလည်းအခုဆိုရင် 8,000 လောက်ရှိသွားပြီလို့ကချင်ဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကပြောကြပါဗျဒါအပြင်ဒီတိုက်ပွဲတွေအတွင်းလူခွင့်ရချိုးဖောက်မှုတွေလည်းဆော့ဆော့ဝါးဖြစ်ပေါ်နေပြီးဒေသခံတွေအနေနဲ့ထွက်ပြေးရင်းသေဆုံးထိခိုက်ဒဏ်ရာရသူတွေရှိနေတယ်လို့NDF အမျိုးသားဒီမိုကရေစီအင်အားစုဖားကတ်မြို့နယ်ရွေးကောက်ပွဲဝင်ကိုစလဲလောင်းဒေါ်ပေါကြာကပြောပါတယ
်ဒီအပရီလနဲ့ဒီရွေးကောက်ပွဲပြီးတဲ့အချိန်လောက်ကနေပိုပြီးအချိန်များဆိုးလာတယ်အများဆုံးတိုက်ပွဲဖြစ်တာဗမော်ဘက်ခြမ်းကိုပုံများပါတယ်ရှင်ဒီစစ်ပြေဒုက္ခတွေကအခုကချင်းပြည်နယ်တစ်ခုလုံးဆို8000လေးပါလောက်ရှိတော့မယ်ဒုက္ခတွေကအခုအဲဗမော်ဘက်ရယ်ဒီလိုက်စားဘက်ရယ်ကမ္ပိုင်တီရောပါဆိုပမာပုံများလာဒီတိုက်ပွဲဖြစ်တဲ့အကြောင်းမှာတချို့တွေကတနတ်မှန်တာတွေရှိရဲတချို့ကျတော့ဘုံစားတွေထီလို့တည်တာတွေလည်းရှိရဲ
ဒါပြင်ကချင်ပြည်နယ်မြစ်ကြီးနားမြို့ရဲ့အဓိကစားသုံးကုန်နဲ့လူသုံးကုန်ပစ္စည်းပို့ဆောင်ရာတရုတ်နယ်ဆက်ကမ္ပိုင်တီကုံသွယ်ရေးလမ်းကြောင်းကိုလည်း KIA ဘက်ကနေမနေ့ပြန်အင်္ဂါနေ့ကစပြီးပိတ်ပစ်တော့မယ်ဆိုတော့အတိမပြတ်နိုင်သေးတဲ့သတင်းတွေလည်းထွက်ပေါ်နေတာပါဒီသတင်းကြောင့်တချို့ခီးသည်တွေအနေနဲ့ဒီကနေ့တနင်္လာနေ့ကစပြီးမသွားကြတော့ဘူးလို့ဒေသခံတချို့ကပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီး KIO ပြောခွင့်ရပုဂ္ဂိုလ်ဦးလာနန်းကိုမေးကြည့်တဲ့အခါမှာတော့ KIA နေနဲ့အရက်သားတွေအသုံးပြုတဲ့လမ်းတွေကိုပိတ်ပင်တာမျိုးမရှိကြောင်းညင်းဆိုခဲ့ပြီးဒီဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်အရက်သားတွေအနေနဲ့သတိထားကြဖို့ကိုသာပြောဆိုတာရှိတယ်လို့ VOA ကိုပြောပါတယ် KIA နဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေပြန်ဆခဲ့တာ2011ခုနှစ်ဇွန်လကုန်လောက်ကလေးကပါအဲ့ဒီလိုတိုက်ပွဲတွေပြန်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်း KIA ခေါင်းဆောင်တွေနဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေဟာပြည်내အဆင့်အနေနဲ့နှစ်ခါပြည်ထောင်စုအဆင့်အနေနဲ့သုံးခါတွေ့ဆုံခဲ့ကြပြီးဖြစ်ပေမဲ့အခုထိတော့ပြည်လည်းမှုမရရှိကြသေးပါဘူး။ဒါအပြင်မြန်မာစစ်တပ်တွေဘက်ကအခုလိုတန့်အင်အားတိုးချဲ့ပြီးတိုက်ပွဲတွေပုံမှုပြင်းထန်လာတဲ့အတွက်ငြိမ်းချမ်းရေးဆွေးနွေးပွဲအောင်မြင်နိုင်မဲ့အလားအလာပေါ် KIO ပြောရေးဆိုခွင့်ရှိသူဦးလာနန်းကတော့
အဲသူတို့ဒါသူတို့ရဲ့ပြောဆိုမှုကိုသူတို့လိုက်လျောပေးမယ်ဆိုရင်တော့ဒီငြိမ်းချမ်းရေးဆွေးနွေးမှုဟာဟိုရှင်ဟုံးနဲ့အကောင့်ဖက်ကိုပြောင်းလဲသွားမှာပါဒါပေမဲ့ဒီအစိုးရကုစရေတွေကတော့ပြစ်ခတ်ရဆိုင်ရေးလက်မှတ်ထိုးဖို့ပဲပြောဆိုကြတယ်အဲ့လိုမှဘယ်လိုမှညှိလို့မရတဲ့ဟိုအကြောင်းညာတွေပေါ်လာတယ်ခင်ဗျာဒါကြောင့်မို့ဒီတွေ့ဆုံဆွေးနွေးမှုကတော့အခုထက်ဒီအပြုတ်ဘောဆန်တဲ့ဟိုရတာတစ်ခုမှမတွေ့ရသေးဘူးခင်ဗျာ
KIO ပြောခွင့်ရပုဂ္ဂိုလ်ဦးလာနန်းဖြစ်ပါတယ် KIA နဲ့မြန်မာအစိုးရကြား18နှစ်ကြာတိဆောက်ခဲ့တဲ့ပြစ်ခတ်ရဆိုင်ရေးပြတ်သွားခဲ့တာအခုဆိုရင်17လနီးပါးရှိသွားခဲ့ပြီဖြစ်ပါတယ်ဒီတိုက်ပွဲတွေအတွင်းမြန်မာစစ်တပ်တွေဘက်ကနေဒေသခံအရက်သားတွေကိုအာဓမ္မပေါ်တာဆွဲတာညှဉ်ပန်းနှိပ်စက်မှုတွေနဲ့အမျိုးသမီးတွေပေါ်မရင်းကျစ်မှုစတဲ့လူခွင့်ရချိုးဖောက်မှုတွေကိုကျူးလွန်ခဲ့တယ်ဆိုပြီးကချင်ဒုက္ခသည်အရေးဆောင်ရွက်နေသူတွေနဲ့လူခွင့်ရအဖွဲ့တွေကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရသတင်းစာတွေမှာတော့ KIA တပ်တွေကလန်ဒရာတွေကိုမိုင်းခွဲဖျက်ဆီးတာ အာရမတတသည်စူဆောင်းတာတွေရှိတယ်ဆိုပြီးဖော်ပြရေးသားနေတာကြောင့် KNA နဲ့မြန်မာအစိုးရကြားငြိမ်းချမ်းရေးရနိုင်မှုအနေထားမရေရာလာသေးဘူးလို့မြန်မာအရေးတုံးသက်သူတွေကပြောဆိုနေကြပါတယ်ရှင်